နွေးစရာအီးမြေကဝါဟာမငင်းရမ်းနိုင်မဲ့စစ်မဲ့တွေပြိပက္ခတွေရှိနေတဲ့ကြားသဘာဝပတ်ဝန်းကျင်ကလည်းဟန်ချက်ပြတ်နေပါတယ်စစ်မီးလျံတွေတောက်လောင်နေတဲ့ကြားတော်မီတွေကလည်းတနေရာမဟုတ်တနေရာမှာလောင်ကျွမ်းနေပါတယ်စစ်မီးတွေပြိပက္ခတွေကစီးဆက်ဆွေးနွေးအလျှော်တင်းလုံးလို့ပြေလည်သွားကောင်းပြေလည်နိုင်မဲ့ပျက်စီးသွားတဲ့သဘာဝကငကိုပုံမှန်အတိုင်းပြန်ဖြစ်ဖို့မလွယ်ကူတော့ပါဘူးသဘာဝပတ်ဝန်းကျင်ဟန်ချက်ပြတ်တဲ့ရက်လက်အဖြစ်ကမ္ဘာရာသီဥတုပြောင်းလဲတဲ့ပြဿနာကိုဖြစ်ရှင်းဖို့ကြိုးစားနေပေမဲ့အောင်မြင်နိုင်မဲ့အလားအလာနဲ့အလန်းဝေးနေမြဲဝေးနေပါတယ်။ကမ္ဘာကြီးပူနွေးရာကရာသီဥတုပြောင်းလဲရတာဖြစ်ပြီးလေထုတွေဖန်လုံးအင်းအာနိသင်ဓာတ်မွေတွေများတဲ့အတွက်ရာသီဥတုကမောက်ကမဖြစ်ရပါတယ်။2023နှစ်လဲလေထုညဉ့်ညမ်းမှုညွှန်းငိမ့်မှာမြန်မာနိုင်ငံဟာညွှန်းငိမ့်89.8နဲ့117နိုင်ငံမှာဒုတိယမြောက်လေထုအညဉ့်ညမ်းဆုံးနိုင်ငံဖြစ်တယ်လို့အချက်လက်တွေစုဆောင်းတဲ့နမ်ဘီယိုကဖော်ပြပါဗယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံအခြေဆက်ရာဇဝတ်မှုတိုက်ဖျက်ရေး Global Initiative အဖွဲ့ကပြုစုတဲ့စနစ်တကျကျူးလွန်တဲ့ရာဇဝတ်မှုညှို့ငိမ့်မှလည်းဖော်ပြထားပါဗယ်ကမ္ဘာ193နိုင်ငံမှာမြန်မာနိုင်ငံဟာတတိယမြောက်ရာဇဝတ်မှုအထူးပြောဆိုနိုင်ငံဖြစ်ပြီးအာရှ56နိုင်ငံမှာနဲ့အရှေ့တောင်အာရှနိုင်ငံတွေတွင်ပြည်မှုအထူးပြောဆိုနိုင်ငံလို့သတ်မှတ်ထားတာပါရာဇဝတ်မှုအခြေတည်တဲ့ကဏ္ဍအရရတွေတဲ့Environmental crime ဆိုတဲ့သဘာဝပတ်ဝန်းကျင်ရေးရာကဏ္ဍလည်းပါဝင်ပါတယ်။ဒါကိုလုံခြုံရေးအရအမိမပေါ်လို့တဲ့လူမှုဘဝလစ်လာနေသူတူကမငင်းပါဘူး။ပြည်တွင်းစစ်ဖြစ်ပေါ်တဲ့အခါညိုယောင်နဲ့အမဲယောင်နေမြေတွေမှာသစ်တောတွေထူထပ်ခဲ့ပြီးရှစ်လေးလို့ရေတော်ပုံကြီးနောက်ပိုင်းစစ်ထောင်လိုင်းရဲ့အကြီးကဲဟောင်းဗိုလ်ချုပ်ခင်ညွန့်ကမကတလုတ်တဲ့လက်နက်နဲ့ငင်းညမ်းရင်လဲလိုက်တဲ့နောက်သစ်တွေမှောင်ကိုလမ်းကြောင်းရောက်သွားတယ်လို့သူကပြောပါတယ်
။ Environmental crime ကအခုမှဖြစ်နေတာမဟုတ်ဘူးကောနော် ceasefire agreement လုပ်တဲ့ black area တွေကောနော် brown area တွေမှာပြည်တွင်းစစ်တွေဖြစ်လာတဲ့အချိန်မှာကစစ်တော်တွေကသူကတက်လာတာတိတိခိုးထုတ်နေတယ်ဆိုတဲ့အစိပ်ပိုင်းကစကိုင်းတိုင်းမှာအများဆုံးဖြစ်နေတာဒီကံဘလူးတို့ကတာဂျောကနေဝင်လာတဲ့အစိပ်ပိုင်းတွေရှိတယ်အဓိကကပုံရွာတို့ပုံမလင်းတို့စကိုင်းတိုင်းမှာအခုရွှေတအားထွက်ခဲ့တဲ့ကိုလင်းဝင်းတို့ရဲ့အထက်နားရွာတွေရှိတယ်ပူတောင်းတောင်တို့ပါချန်းတောင်တို့အဲ့ဒီဘက်မှာတကယ်ကိုကောင်းကွန်နဲ့ rose pool လို့ပြောတဲ့တမလန်းနေကျွန်းနေအများဆုံးကအဲ့ဒီနေရာမှာပဲ
global initiative ကထုတ်ပြန်တဲ့အစိမ်ကစားတစ်စောင်မှာမြန်မာနိုင်ငံကနေမှန်ကိုတင်ပို့တဲ့သစ်80ရာခိုင်နှုန်းဟာတရုတ်နဲ့အိန္ဒိယကိုရောက်ရှိပြီးတရုတ်နိုင်ငံကိုအများဆုံးတင်ပို့တယ်လို့ဖော်ပြပါတယ်ကချင်ပြည်နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုတင်ပို့တဲ့မှန်ကိုသစ်တံမိုးကတနည်းကို American dollar တန်း600ဘူးလောက်ရှိမယ်လို့လဲ2021မှာထုတ်ပြန်တဲ့အစိမ်းကစားမှာခန့်မှန်းထားပါတယ်။အစိမ်းကစားထုတ်ပြန်ပြီးနောက်ပိုင်းဒီတက်မကများမယ်လို့လည်းဆိုပါတယ်။မောက်ကိုတစ်တရကချင်ပြည်နယ်ကတဆင့်တရုတ်နိုင်ငံကိုရောက်ရှိတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကြုံရတဲ့ပတ်ဝန်းကျင်ရေးရာရာဇဝတ်မှုတွေကတော့
အခုလိုမျိုးနိုင်ငံရေးရှုံထွေးနေတဲ့ကာလကြီးမှာကချင်ပြည်နယ်မှာတော့အဓိကနံပါတ်1က Red Earth ပဲ။နံပါတ်2ကတော့ရွှေမော်ပဲ။နောက်နံပါတ်3အနေနဲ့ Arctic Sugar Cha ရလုပ်ထားတဲ့ငပြိုးဆိုင်ခင်းအဲ့ဒီအကြောင်းချင်းရာတွေကကျွန်တော်တို့ရဲ့ environmental crime တွေကိုတွန်းပို့နေတာ
Red Earth ဆိုတဲ့မြေရှားသတ္တုတရားမဝင်တူးဖော်တဲ့လုပ်ငန်းတွေဟာ2021ဆွေရနာသိမ့်ပြီးနောက်ပိုင်းပို့လို့ဆိုးရွားလာနေတာပါအများဆုံးအတွက်လဝါရိုက်လုတ်ကင်သူတွေကလုတ်ကင်နေပြီးဒီလုပ်ငန်းရဲ့ဆိုးကျိုးအမွေကိုဒေသခံတွေကပဲစက္ကန့်ရမယ့်သဘောကိုပေါင်ဝဒေသချီပွေမြို့နယ်မှာနေထိုင်နေသူတယောက်ကပြောပါတယ်
အဓိကတော့ဘာမှပတ်ဝန်းကျင်နဲ့ကျန်းမာရေးနေရာရေဆုံးရှုံးမှုတွေတော့ရှိလာပါပဲ။အခုအဲ့မှာလုံးလဲလူတွေလည်းတကယ်ဒီအိုင်နာရေလက်နဲ့ကိုင်ဆိုတော့သူတို့နေရာမဟုတ်ဘူးဆိုတော့သူတို့ကဆက်တော့ဘာမှဟိုးစားသူ့ရဲ့ဒါပေမဲ့ဒေသခံတွေအတွက်အတော့တကယ်နဲ့တရှင်ချင်းကြရင်ကအဲ့နေရာမှာလူနေလူတော့မရမယ့်အဖြစ်ချင်းဖြစ်သွားနိုင်တယ်
လနဲ့ကင်ချင်းချင်းတိုက်မနေတော့ပဲငင်းညမ်းရင်းယူတဲ့ပုံစံက give and take အပေးယူမျှလိုက်တဲ့အနေအထားရောက်ရှိသွားတာကိုလူမှုဘဝလေ့လာနေသူက
လက်နဲ့နဲ့လဲလေတဲ့ငင်းချမ်းရင်း give and take ဆိုတဲ့အစိပ်ပိုင်းနေမင်းတို့တွေငါတို့ရဲ့အောက်မှာနေပါကွာငင်းချမ်းရတာနေမင်းတို့ဒီသားမှာရှိတဲ့တရားစရားတွေဒါမင်းတို့ကြိုက်သလိုလုပ်ပြီးနေငါတို့မတော်လိုက်ပြီးပြီဆိုတဲ့နိုင်ငံကြီးတွန်းအားစုတွေကလည်းအများကြီးကျွန်တော်တို့ရဲ့တရားစရားတွေကိုပုတ်တိုက်စီတာပေါ့နော်တရုတ်နိုင်ငံဘက်ကအဓိကကတော့ဒီလုံနေတဲ့အကြောင်းချင်းရတွေကတရုတ်နဲ့ဘာတခုမှလုတ်ကင်းတာမရှိဘူးဆိုတာကိုလည်းပြောလို့ရနိုင်လားပေါ့ရေအတုခြွေမိုင်းတို့ခြွေတွင်းတို့ခြွေတွင်းအများဆုံးပါပဲအခုရှင်ပြည်နယ်မှာနောက်တစ်ခုကတော့ agri business policy စိုက်ပျိုးရေးကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေက တရှုကချာရလောက်ထားတဲ့စိုက်ခင်းတွေကလည်းရုပ်ကုမ္ပဏီတွေပဲအများဆုံ
းဒီနေရာမှာလုတ်ပိုင်ခွင့်ရှိသူနဲ့လုတ်ကင်သူတို့အပေးယူလုတ်တယ်ဆိုတာဥပဒေလက်တလုံးကြားဥပဒေနဲ့မညစ်ညွတ်ပဲလုတ်ကင်နေကြတာမို့ Global Initiative ကရာဇဝင်မှုလို့ခေါင်းစဉ်တက်တဲ့သဘောမျိုးလဲဆောင်ပါတယ်ရှင်